မြန်မာနိုင်ငံအတွင်းက Peace Corps အင်္ဂလိပ်စာပြစေတနာဝန်ထမ်းလူငယ်80နီးပါးကိုအမေရိကန်နိုင်ငံကပြန်လည်ခေါ်ယူဖို့ပြင်ဆင်ဆောင်ရွက်နေပါပြီ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကပ်ရောဂါအဆင့်သတ်မှတ်လိုက်တဲ့ COVID-19 ကြောင့်ကမ္ဘာတစ်လွှားက Peace Corps အင်္ဂလိပ်စာပြစေတနာဝန်ထမ်းတွေကိုအမေရိကန်အစိုးရကပြန်ခေါ်မဲ့အစီအစဉ်ရဲ့အစိတ်အပိုင်းဖြစ်ပါတယ်။ငြိမ်းချမ်းရေးစေတမန်အဖွဲ့ Peace Corps ရဲ့မြန်မာပြည်ဌာနညွှန်ကြားရေးမှူး Judy Austin ရဲ့ထုတ်ပြန်ချက်ထဲမှာလည်းဒါနဲ့ပတ်သက်လို့သူတို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရကြောင်းရေးသားထားပါတယ်။ American တန်ယုံပြောခွင့်ရ RNE Marine က Peace Corps မြန်မာရဲ့ကိုစား VOA ကိုအခုလိုပြောပြပါတယ်။
In the open letter from Peace Corps Director Jody Olson. And in that letter,
ဒီမတ်လ15ရက်နေ့စွန်းနဲ့ Peace Corps ညွှန်ကြားရေးမှူး Jody Olson ရဲ့ဒီအိတ်ဖွင့်ပေးစာမှာဆိုရင်ကမ္ဘာတဝန်းကသူတို့ရဲ့ငြိမ်းချမ်းရေးအစီအစဉ်တွေကိုယာယီရပ်ဆိုင်းပြီးတော့စေတနာဝန်ထမ်းတွေကိုသူတို့ပြန်ခေါ်သွားမယ်ဆိုတာပြောပါတယ်။ဒါက COVID-19 ရောဂါပိုးပြန့်နှံ့လာတဲ့အခြေအနေကိုတုံ့ပြန်လိုက်တာပါ။ကမ္ဘာတဝန်းကခီးသွားလုပ်ငန်းတွေစိန်ခေါ်မှုတွေရှိလာပြီး Peace Corps ရဲ့တာဝန်ကတော့ဒီစေတနာဝန်ထမ်းတွေလုံခြုံမှုရှိဖို့မြန်မာပြည်ကနေထွက်ခွာနိုင်အောင်တရင်အချက်လက်တွေပေးဖို့ပါ
။ Peace Corps ကသူ့ရဲ့လူမှုရေးအစီအစဉ်တွေကိုအဆင်ပြေလောက်တဲ့အချိန်မှာဆက်ပြီးလုပ်သွားဖို့ရှိကြောင်း RNE Marine ကပြောပါတယ်။မြန်မာပြည်တွင်းက Peace Corps စေတနာဝန်ထမ်းနဲ့တင်နာနီးပြစုစုပေါင်း68ယောက်ရှိပြီးမကွေး၊ပဲခူး၊ရန်ကုန်အပြင်ဒေသအချို့မှာလည်းလှူအားပေးနေကြတာပါ။တကဘာလုံးကနိုင်ငံပေါင်း140ကျော်မှာ Peace Corps စေတနာဝန်ထမ်း 23,000 ကျော်ရှိနေရဖြစ်ပြီးသူတို့အားလုံးကိုအမေရိကန်ပြည်အောင်စုကိုပြန်လည်ခေါ်ယူဖို့စီစဉ်နေရပါ။နိုင်ငံပေါင်း190ကျော်မှာကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်နေပြီးမြန်မာနိုင်ငံမှာတော့ဒီရောဂါကူးစက်သူမရှိသေးဘူးလို့ကျန်းမာရေးဝန်ကြီးဌာနကတရားဝင်သတင်းထုတ်ပြန်ထားတာပါ။အမေရိကန်အစိုးရကဒီရောဂါတားဆီးဖို့မြန်မာနိုင်ငံအတွက်ဒေါ်လာ 1.8 တန်ထပ်မံကူညီပေးမယ်လို့မတ်လ19ရက်မှာသတင်းထုတ်ပြန်ထားပါတယ်။ဒီအလှူငွေတဲကဒေါ်လာ9သိန်းကိုရောဂါကြိုတင်ကာဝယ်ရေးမှသုံးဖို့ WHO ကိုပေးရဖြစ်ပြီးကျန်တဲ့အလှူငွေတွေကတော့ကျန်းမာရေးအသိပညာပေးနေရဲ့ UNICEF နဲ့ Save the Children ကိုပေးသွားမှာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။